အရင်ရင်ကငင်ချင်းရေးတွေးဆောင်ပွဲတွေဖြစ်ဖို့အတွက်တိုင်းသားတွေဘက်ကပို့ချုံမှုကြီးမဲအောင်လိုင်းဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ခွင့်ရဖို့တောင်းဆိုမှုတွေရှိခဲ့တာပါဒီတစ်ချိန်မှာတော့ပို့ချုံမှုကြီးမဲအောင်လိုင်းကိုယ်တိုင်ကဒီတွေ့ဆောင်ပွဲကိုတက်ရဖို့လှိုက်လိုက်လဲလဲရှိတဲ့အပြင်အစိုးရဘက်ကလည်းတွေ့ဆောင်ဖို့အဆင်သင့်ဖြစ်နေပေမဲ့တိုင်းသားတွေကတချို့အဖွဲ့တွေကတော့ ပြည်ရဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ပိုင်းတွေအနေနဲ့မတက်ရောက်ဖဲရှောင်နေတာမျိုးမလုပ်ဖို့နဲ့ ဒီပွဲကိုတက်ရောက်တာမတက်ရောက်တာကိုကြည်ချင်းအပြင်ငင်းချင်းရဲ့ပေါ်စက်ရင်စိတ်နာရှိမရှိသိနိုင်ကြောင်းလဲတမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီပွဲကိုအပြည့်ရက်လက်မှတ်မရေးထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုမဖိတ်ကြနဲ့ပတ်သက်ပြီးလဲဦးစော်ထေးကအခုလိုပြောထားပါတယ်နေရာကမှတ်ချက်ပေါ့န ဒါဖွဲ့နဲ့ပဲကျွန်တော်ဒီချိန်သွားမှာပါ
ဝါပြည်သွေးစင်းညီညွတ်ရေးပါတီရဲ့လာရှိုးယုံဆက်ဆံရေးတာဝန်ခံဦးညီရန်းကတော့ထိပ်သီးကောင်းဆောင်တွေတွေ့ဆုံပွဲမှာအပြည့်ရတိုင်းသားလက်နက်ကင်အဖွဲ့အလုံးပါဝင်ခွင့်ပေးဖို့လိုအပ်တယ်လို့ပြောပါတယ်
။အတိုင်းပြည်အတွက်ငင်းချမ်းရေးတမန်ကန်လို့အတိုင်းသားအနေနဲ့ရရှိနိုင်မဲ့မိဒီကိစ္စရမျိုးကုန်ဆိုကျွန်တော်တို့အနေနဲ့တော့ကြိုးစားပါတယ်ပေါ့နော်။တန်းခွဲစရာမရှိပါဘူး။ဒီလက်နက်ကင်ဖွဲ့စည်းတဲ့အလုံးပါလာနိုင်တော့ဒါဘူပြီးမှတည်ပြီးဆုံးမှာဘူပြီးမှထိရောက်ပါတော့။ဒီငင်းချမ်းရေးပါပေါ်ချံဒီချံနဲ့တော့မဖြစ်တဲ့လို့နော်ချံထားရင်တော့ရမြအောင်ပါပဲလေ
အပြည့်ရလက်မှတ်ရေးထိုးပြီးတိုင်းသားတွေဘက်ကပြောရမှာတော့ဒီပွဲကိုတက်မယ်လို့ RCSS ကလွယ်ပြီးကြံအဖွဲ့အလုံးကအစိုးရထံကိုအခုလ2ရက်နေ့တည်းကအကြောင်းကြားထားပြီးဖြစ်တယ်လို့ဆိုပါတယ်ဒီတွဲဆောင်ပွဲနဲ့ပတ်သက်ပြီးကင်မျိုးသားအစည်းအရုံး KNU ကအခုလ6ရက်နေ့ကအကြေညာချက်ထုတ်ပြန်ရမှာထိပ်သီးကောင်းဆောင်တွေတွဲဆောင်ပွဲကိုကြိုဆိုပေမဲ့ရလက်ကောင်းတွေထွက်လာဖို့ပြင်ဆင်ဖို့လိုအပ်နေသေးတာကြောင့်ဆွေးနွေးမဲ့ရက်ကိုပြန်ညှိဖို့လိုတယ်လို့ဆိုထားပါတယ်ရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံဦးခိုင်တုခကအစိုးရအနေနဲ့နိုင်ငံတကာဖိအားတွေများလာအချိန်မှာတိုင်းသားတွေနဲ့စစ်ဆက်ညှိနှိုင်းရေးရှေ့မတိုးနိုင်မှုဆိုရင်ပိုဆိုးတဲ့အခြေအနေတွေရှိလာနိုင်တာကြောင့်ဒီလိုတွေ့ဆုံပွဲအပေါ်စိတ်အားထက်သန်မှုရှိလာတာလို့မြင်ကြောင်းပြောပါတယ်
ဆိုအနေနဲ့နိုင်ငံတကာဖိအားတွေကိုနော်အကြီးကြီးရင်ဆိုင်နေရတယ်အထူးသဖြင့်ဒီဗိုလ်ချုပ်ကြီးမှုကြီးမဲအောင်ဆိုင်ကို IGG ကိုတင်ဖို့အတွက်နိုင်ငံတကာကအကြီးကြီးဖိအားပေးနေတဲ့အချိန်ဖြစ်တယ်ဒီလိုစုနဲ့ပတ်သက်ပြီးတော့လည်းပဲနော်အကြီးကြီးဟိုပြစ်တင်ဝေဖန်နေရတဲ့အချိန်ဖြစ်တယ်အဲဒါကြောင့်မလို့တကယ်ပြောမယ်ဆိုလို့ရှိရင်ဗမာပြည်ရဲ့နိုင်ငံရေးအပြတ်ပြေးကအရင်ဒုက္ခတဲ့ပို့ပြီးတော့ကြက်တဲ့အနေထားကိုသူတို့ရင်ဆိုင်နေရတယ်အဲဒါကြောင့်မလို့လည်းပဲအခုတိုင်းရင်းသားဒီနဲ့ဒီလေရေးကရှင်းမတွန်းနိုင်ဘူးဆိုလို့ရှိရင်သူတို့အနေနဲ့ပို့ပြီးတော့ဆိုးလာနိုင်တယ်အဲဒါကြောင့်မလို့ထိုက်ပြီးဆွေးနွေးပွဲဆိုတဲ့ဥစ္စာကိုသူတို့ဒီနိုင်ငံတကာပြည်ယုံအနေနဲ့ဒါလုပ်ဖို့အတွက်သူတို့ကြိုးပမ်းတာလေးဖြစ်နိုင်တာပေါ့ဗျာအဲ့လိုမျိုးပဲကျွန်တော်ကတော့တုံ့ပြန်တယ်
ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်သူဦးထွန်းစော်ကထိပ်သီးကောင်းဆောင်တွေတွဲဆုံမှုနဲ့ပတ်သက်ပြီးအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားသဘောထားအပြောင်းအလဲဖြစ်လာတဲ့အပေါ်အခုလိုသုံးသပ်ပြပါတယ်
ငြိမ်းချမ်းရေးကိုဖန်ပြသဘောအပြသဘောသာလုပ်မယ်ဆိုလို့ရှိရင်ဘလို့ပဲလုပ်လို့ပေါ့နော်ကျွန်တော်တို့တိုင်းပြည်အတွက်ရေးရှိမှာမကောင်းဘူးလို့ကျွန်တော်မြင်တယ်ငြိမ်းချမ်းရေးကမရသေးတဲ့ခါကျတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုလည်းပဲမလာဘူးပေါ့ဗျာတို့ကကျတော့ငြိမ်းချမ်းရေးကအဆင်ပြေနေပါတယ်ကောင်းမွန်နေပါတယ်နှစ်ပေါင်း80ပြဿနာကိုနှီးတင်ရချင်းတော့ဒီပြည်လေဟိုဖြည့်ချင်းလို့ပြည်လေမှာမဟုတ်ဘူးအချိန်ယူရမယ်ဒီချိန်မှာသူတို့ကငင်းချမ်းရေးဟာနေပြီးတော့မှအတိုးတက်နေပါတယ်ဆွေးနွေးမှုတွေဆက်လုပ်နေပါတယ်ဆိုတဲ့ဥစ္စာကိုပြဖို့လိုတဲ့ပုံစံမျိုးအဲ့လိုအပြားသဘောမျိုးလုပ်တဲ့ရည်ရွယ်ချက်နဲ့ဆိုရင်တော့မကောင်းဘူးပေါ့အဲ့ဒါကြောင့်တကယ်စေတနာပါပါနဲ့လုပ်သိခြင်းနဲ့เนาะတကယ်ရိုးသားမှုရှိစွာနဲ့လုပ်သိခြင်းနဲ့
တစ်ဖက်မှာလည်းထိပ်သီးကောင်းဆောင်တွေတွဲဆောင်ပွဲအပေါ်ကြိုဆိုကြတဲ့တိုင်းသားအဖွဲ့တွေလည်းရှိပါတယ်အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ပအိုအမျိုးသားအဖွဲ့ချုပ် PNNO အပါအဝင်ပအိုအမျိုးသားအင်အားစုတွေကအခုလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအခုလိုနိုင်ငံတကာဖိအားတွေများလာအချိန်မှာထိပ်သီးတွဲဆောင်မှုတွေပြုလုပ်တဲ့အတွက်ပြည်ရင်းအင်အားစုတွေတညီတညွတ်တည်းရှိတယ်ဆိုတာပြသနိုင်မှာဖြစ်တယ်လို့ဆိုပါတယ်အပြည့်ရဲ့လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့လည်းဒီတိုးတက်မှုတွေကိုကြည့်ပြီးဆုံးဖြတ်ချက်တွေမြန်မြန်ဆန်ဆန်ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကြေညာချက်မှာရေးသားထားပါတယ်။ဒီတွဲဆောင်ပွဲနဲ့ပတ်သက်ပြီးအပြည့်ရဲ့လက်မှတ်မရေးထိုးရသေးတဲ့
ตอนนี้ตอนนั้นก็ยังพูดได้ก็แต่ช่วงพูดรีก้าแต่บอกถ้าไม่เช็คไม่เป็นจริงจังพิจารณาวิธีเดียวแต่ช่วงพูดรีก้าเลยทุจริตยาเล่มอยู่ไม่ใช่ไหนมุสโซบีเนี่ยเล่นจะไม่ในตัวเลยสิบาทเลยเกี่ยนี่มีตาจุดใจปาร์ตี้เกี่ยนบีบีอัตุยมุ่งเนี่ยคู่รีก้าที่ด้วยส่งผลในปัตตาบีตุ้ดบอกถ้ากูอากูรู้พิจารณาเลยที่นั่นเนี่ยช่วงก็ไม่ใช่รอบเจ้าบุญไม่ใช่หัวเนาะอารมณ์เราเข้าในสายหัวเนาะว่าช่วงที่ทุ่งหัวเป็นเ
ထိတ်တီးကောင်းဆောင်တွေတွေ့ဆုံပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ပြောတဲ့ဘူးသူတို့ဆွေးနွေးပုံကြီးချင်မှာပဲမတည့်ရတော့ဘယ်လိုရှိလဲလို့မတည့်ဘူးဘယ်လိုဖြစ်လာမလဲကျွန်တော်တုံ့တရခက်တယ်ဘာမှတော့မတုံ့တနိုင်ဘူးနော်ဒီလိုမျိုးကတော့မကြမ်းမကြပြီးလို့ပို့ကောင်းတော့မနော်ဒါဘယ်လိုဖြစ်စီတော့ဒီကြားမှာလိုအပ်နေတဲ့ဟာဘယ်လိုလုပ်ရမလဲဆိုတာသွားပေါ်လွင်တော့ပေါ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီး
KIOရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကတော့တစုံတရာမှတ်ချက်မပေးနိုင်သေးကြောင်းပြောပါတယ်။NLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အပြည့်ရလက်မှတ်ရေးထုတ်ပြီးတိုင်းဒေသအဖွဲ့တွေကစုံဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေအစုဖွဲ့၃ဖွဲ့ထိတိုက်တွေ့ဆု